ကတိုင်းဆယ်ပါးကိုကြက်တဲ့အခါမှာနံပါတ်၁ကဓာတ်ကြီး၄ပါးလို့မှတ်ထားလိုက်ဓာတ်ကြီး၄ပါးကတိုင်းဟုတ်ပြီနော်ဓာတ်ကြီး၄ပါးကတိုင်းနောက်တဲ့ဒွဲအနေနဲ့ကြက်မှာကအယောင်အယောင်ကတိုင်းက၄ပါးနောက်တဲ့ဒွဲအနေနဲ့ကြက်မှာအလွယ်ပြောမယ်အာနဲ့အာကတိုင်းပြီးပြီကတိုင်းဆယ်ပါးကိုကြက်ရင်ဘယ်နဲ့ပိုင်းမဲ့ကြက်လဲဆိုတော့၄ပိုင်းမဲ့ကြက်မယ်။နံပါတ်၁ကဓာတ်ကြီး၄ပါးကတိုင်းလို့မှတ်မယ်။ဓာတ်ကြီး၄ပါးလို့ပြောမှာမဟုတ်ဓာတ်ကြီး၄ပါးကတိုင်း။နောက်တစ်ထွဲကအယောင်ကတိုင်း၄ပါး။နောက်တစ်ခုကအာနဲ့အာကတိုင်းဆိုတော့၁၀ပြည့်လားမပြည့်ဘူးလား။အဲ့တော့ကိုအားကြီးလို့အရင်ဆုံးမှတ်လိုက်မယ်။မှတ်လိုက်ပြီးတဲ့အခါမှာဓာတ်ကြီး၄ပါးဆိုတော့ကြားဘူးမှာပေါ့။ဓာတ်ကြီး၄ပါးဆိုတာပါတယ်လေပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဒီလောက်တော့ကြားဘူးမှာပေါ့ပထဝီအာဘောတေဇောဝါယောအဲ့ဒါလေးကိုကတိုင်းနဲ့ထည့်လိုက်တော့ပထဝီကတိုင်းအာဘောကတိုင်းတေဇောကတိုင်းဝါယောကတိုင်းဒါကျက်လို့လွယ်သွားပြီနောက်တစ်ခုအယောင်ကတိုင်း၄ပါးအယောင်ကတိုင်း၄ပါးကိုမြန်မာလို့ပြောရင်ညိုရွှေနီဖြူဟုတ်လားညိုရွှေနီဖြူစာကြားဘူးလားကြားဘူးပါဘူးဟုတ်တယ်လားအဲမကြားဘူးရင်ပဋ္ဌာန်းနေပါလေပူဇော်ဘူးလားပဋ္ဌာန်းနေပါလေပူဇော်ဘူးလားမြတ်စွာဘုရားတို့ ਨੇ ပတ်သက်ပြီးတော့ပဋ္ဌာန်းပူဇော်မယ်ဆိုလေရောင်ကြီးတော်ပွင့်နေပါလေပါလားမပါဘူးလားနီလပီတလောဟီတနဲ့ဩဒါတစုံကြီးကြားဘူးလားဟမ်ဒါလည်းမကြားဘူးအဲ့လိုမကြဘူးနဲ့ကျွန်မလည်းမပြောထက်တော့ဟုတ်လားနီလာပီတာလောဟီတာအော်ဒါတာနီလာဆိုအညိုရာပီတာဆိုရွှေရာဟုတ်တယ်နော်လောဟီတာဆိုတာအနီရာဟုတ်ပြီနော်အော်ဒါတာဆိုတာအဖြူရာဒါကြောင့်အယောင်ကိုပြောတဲ့အခါမှာညိုရာရေလွယ်မလားလို့ပြောခါမှာမကြမှုတာကြီးပဲဖြစ်နေတော့ညိုရာရေရွှေရာရေနီရာရေဖြူရာရေเนาะညိုရွှေနီဖြူညိုရာကိုနီလာလို့ပြောတယ်နီလာရောင်ကြီးတော်ဆိုတာလေညိုမောင်းနဲ့ရောင်ကြီးတော်ဟဟလာသဘင်းတို့မြက်ခုံးတို့စသည်ဖြင့်ညိုမောင်းနဲ့အရက်ကနေထွက်လာတာတွေအကုန်လုံးကိုနီလာအယောင်လို့သုံးတယ်။နီလာဆိုတော့နီလာနီလာဆိုတော့အပြာလို့သွားမယူနဲ့။เนาะနီလာဆိုအညိုယောင်။ဟုတ်ပြီနော်။ဟုတ်လား။နီလာနဲ့နီလာနဲ့မတူတော့။ဟောနီလာဆိုနီပြီးတော့လာတော့နီလို့လည်းသွားမယူနဲ့အောင်เนาะ။နီလာဆိုညိုတာ။ဒါကြောင့်ညိုတာဒီနီလာရွှေတာဆိုတာကရွှေယောင်ဆိုတာပီတယောင်ကြီး။ပီတဆိုရွှေယောင်နော်ရွှေရောင်ဆိုအသားရောပါတို့တွေကရွှေရောင်ဝါဝင်းနေရင်အဲ့ဒါပီတာလောဟိတဆိုတာသွေးသွေးဆိုတာဘာရောင်ရှိလဲအနီးဒါကြောင့်နီးတယ်ဆိုတာသွေးနဲ့တူတဲ့အတွက်ကြောင့်သွေးကိုပါဠိလိုလောဟိတလို့သုံးတယ်ဒါကြောင့်လောဟိတဖြူရာသည်ဩဒါတဒါကြောင့်ဖြူရာသည်ဩဒါတဟာဆိုရင်ဓမ္မမိတ်ဆွေတို့ကအယောင်ကတိုင်းလေးပါးကိုကြက်တဲ့အခါမှာညိုရွှေနီဖြူဒါအရင်ဆုံးမှတ်ရမယ်ညိုရာကိုနီလရွှေရောင်အဝါရောင်ကိုပီတအနီရောင်ကိုလောဟိတအပြူရောင်ကိုနီလဆိုရင်ပီတဆိုရင်လောဟိတဆိုရင်ဩဒါတာဆိုရင်အတူကောက်ကြက်လိုက်တော့ညိုရွှေနီဖြူပါဠိလိုကြက်တော့နီလပီတာလောဟီတာဩဒါကတိုင်းနဲ့တွဲလိုက်တော့နီလကတိုင်းပီတာကတိုင်ဩဒါတာဒါရီသည်အယောင်မဟုတ်လားအယောင်ဖြစ်တဲ့အတွက်ကြောင့်အတူကောက်မှတ်လိုက်တော့အယောင်ကတိုင်းလေးပါဒီဘက်မှာဓာတ်ကြီးလေးပါဆိုတာပထဝီအာဘောတေဇောဝါယောပထဝီဆိုတာမာတာပြော့တာမာတယ်ပြော့တယ်ဆိုတော့တဘာဝဒီဘယ်မှာထင်ရှားလဲဆိုမြေမှာထင်ရှားတဲ့အတွက်ကြောင့်မြေကတိုင်ဟုတ်လားမြေရေလေမိဓာတ်ကြီးလေးပါဒါတော့ကြားဘူးလား အဲ့ဒါမကြဘူးဆိုလည်းမတတ်နိုင်ပြန်ဘူး။နောက်ဒါဆိုဓာတ်ကြီးလေးပါဆိုတာဘာလဲ?မြေ၊ရေ၊လေ၊မီဓာတ်ကြီးလေးပါ။တစ်ခေါက်ဆိုပါဦး။ကတိုင်းထည့်လိုက်တော့မြေကတိုင်း၊ရေကတိုင်း၊လေမီကတိုင်းပါဠိလိုပြောတော့ပထဝီကတိုင်းအာဘောကတေဇောကတိုင်းဟုတ်ပြီနော်အဲ့တော့ဒီမှာဆိုလို့ရှိမြေဆိုရင်ပထဝီရေဆိုရင်အာဘောလေဆိုရင်ဝါယောမီဆိုရင်တေဇောအတူတူပဲကြိုက်တာရေဟုတ်ပြီနော်ဒါဆိုရင်ကတိုင်း၄ပါအကြောင်းကတိုင်း၄ပါကိုကြက်တော့ညိုရွှေနီဖြူကြက်မယ်နီလကတိုင
်း
မြမလို့ပြောမယ်အနီရောင်ကတိုင်းအနီရောင်မဟုတ်ပါဘူးအညိုရောင်ကတိုင်းရွှေရောင်ကတ
ိုင်းအနီရောင်ကတိုင်းရွှေရောင်ကတိုင်း
ဟုတ်ပြီနောက်တစ်ခုအာနှံအာဆိုတော့အာနှံအာကိုကြက်တဲ့အခါကြရေအာကာတရေအာလောကရေအာကာတရေအာလောကဒါကြောင့်အာနှံအာဟုတ်ပြီနော်အာကာတဆိုပါလေကြဘူးလားကောင်းကင်ဟုတ်တယ်ကောင်းကင်ဆိုတာတစ်ခုနဲ့တစ်ခုထိဆက်လားမထိဆက်ဒါကြောင့်တစ်ခုနဲ့တစ်ခုမထိဆက်တဲ့အပေါက်ဟင်းလင်းပြင်မှန်သမျှကိုအာကာသလို့ခေါ်တယ်ဒါဆိုရင်လက်တွေရှိကြမယ်လက်တွေကိုချဲလိုက်တဲ့အခါမှာတစ်ခုနဲ့တစ်ခုမထိဆက်တဲ့ဂျားလေးတွေမပါလာဘူးလားအဲ့ဒါလဲအာကာသပဲဟုတ်ပြီနော်ဘူးတစ်ခုပြင်လိုက်တယ်ဖုံးလေးပယ်လိုက်ရင်ပလင်းထဲမှာတစ်ခုနဲ့တစ်ခုမထိဆက်တဲ့အပေါက်ကလေးပေါ်မလာဘူးလားဒါလဲဘာပဲလဲအာကာသပဲတကားပိတ်ထားတဲ့တကားပိတ်ရာကနေတကပောက်ကိုဖြန့်ထည့်လိုက်လို့ရှိပေါ်လာတဲ့တကပောက်ပရင်းပေါက်တွေကိုလည်းဘာလို့ခေါ်လဲအာကာသဟုတ်ပြီနော်လှိုင်းကူကြီးရှိမယ်လှိုင်းကူကြီးမှလည်းတစ်ခုနဲ့တစ်ခုမထီးဆက်တဲ့အပေါက်ဟင်းလင်းတွင်းလှိုင်းမှန်သမျှကိုလည်းအာကာသဒါဆိုရင်ကောင်းကင်ကြီးဆိုတာလေတစ်ခုနဲ့တစ်ခုထိလားမထိတဲ့ဟင်းလင်းပြင်ကြီးဖြစ်တဲ့ကြောင့်ဘာခေါ်လဲအာကာသဒါဆိုရင်အာကာသကတိုင်းဆိုတာတစ်ခုနဲ့ထိတစ်ခုနဲ့ထိဆက်ခြင်းမရှိတဲ့အပေါက်ဟင်းလင်းပြင်ကြီးတွေကိုရှုရတာကိုအာကာသကတိုင်းလို့ခေါ်တယ်မိုးကောင်းကင်ကြီးသွားရှုရတာမဟုတ်ဘူးပရင်းပေါက်ကိုလည်းရှုလို့ရတယ်တကပောက်ကိုလည်းရှုလို့ရတယ်အဲ့လိုသိရမယ်ဟုတ်ပြီနော်ဒီထိလိုက်နိုင်လားလိုက်နိုင်ပြီနောက်တစ်ခုအာလောကဆိုတာအယောင်အလင်းအာလောကဆိုတာဘာလဲအယောင်အလင်းအယောင်အလင်းဆိုတာခုနပြောတဲ့အနီအညိုယောင်ရွှေယောင်တွေနဲ့မတူတော့အလင်းကိုရှုရတာအလင်းယောင်ကိုရှုရတာဒါကြောင့်နေယောင်ရှုတယ်လယောင်ရှုတယ်မီးယောင်ရှုတယ်ဒါတွေအကုန်လုံးဒီဘာကတိုင်းအာလောကကတိုင်းဒါဆိုရင်ကတိုင်းပဲနဲ့ပါဆယ်ကတိုင်းဆယ်ပါကိုမြန်မာလိုပြောရင်မြေကတိုင်းရေကတိုင်းလေကတိုင်းမီးကတိုင်းအညိုရောင်ကတိုင်းရွှေရောင်ကတိုင်းအနီရောင်ကတိုင်းအဖြူရောင်ကတိုင်းအပေါက်ဟင်းလင်းကတိုင်းအယောင်အလင်းကတိုင်းဟုတ်လားဒါပဲပေါ့ပါဠိလိုပြောမယ်ဆယ်ပါကိုပြောမယ်ပထဝီကတိုင်းအာဘောကတိုင်းဝါယောကတိုင်းတေဇောကတိုင်းနီလကတိုင်းပိဋကတိုင်းလောဟိတကတိုင်းဩဒာတကတိုင်းအာကာသကတိုင်းအာလောကအလွတ်ရသွားပြီဒါဆိုကတိုင်း10ပါးကိုအတူကောက်ပဲမှတ်မယ်ဆိုရင်ဓာတ်ကြီး4ပါးကတိုင်းရေအယောင်ကတိုင်း4ပါးရေအာနာအာကတိုင်းရပြီလားဒါဆိုရင်ဓမ္မမိတ်ဆွေများဒါလေးပဲကြည့်ပြီးကိုယ့်ကိုဖော်တော့ကတိုင်း10ပါးကိုရေတွက်၍ပြပါပဲကတိုင်းဆိုတဲ့အဓိပ္ပာယ်ကအလုံးစုံတစ်ပြိုင်တည်းချင်းမြင်အောင်မှန်းဆကြည့်ရှုတာကိုကတိုင်းဆိုတော့ဘုသူတာနေနဲ့ဥပမာတစ်ခုလောက်ပဲပြောသွားတော့မယ်ဥပမာဆိုပါစို့တဲ့ဓာတ်ကြီးလေးပါကတိုင်းနဲ့ကပထဝီကတိုင်းမြေကတိုင်းကိုရှုမယ်ဆိုရင်တဲ့เนาะမြေကတိုင်းကိုရှုမယ်ယောဂီပုဂ္ဂိုလ်ကဟလာအ ਨੇ ဆုံးသကောပမာဏရှိတဲ့မြေဝန်းတစ်ခုကိုပြုလုပ်ယူရတယ်အ ਨੇ ဆုံးသကောပမာဏဟုတ်ပြီနော်အဲ့တော့ အဲ့ဒီသကောပမာဏရှိတဲ့မြေဝန်းကိုတစ်ခုကိုဖန်တီးရတယ်။အဲ့ဒီမြေဝန်းကိုဖန်တီးတဲ့နေရာမှာဘာမှပြစ်ချက်မရှိအောင်လက်ဖက်နှောက်ရာလက်ချောင်းရာဒုတ်ချောင်းရာဘာမှမပါတဲ့အင်မတန်တန့်စင်တဲ့မြေဝန်းတစ်ခုကိုစီမံရတယ်။အဲ့ဒီဟာဒီမြေကတိုင်းကိုရှုမဲ့ယောဂီပေါ့။အဲ့ဒီဒါမှမဟုတ်လို့ရှိရင်ရေကတိုင်းရှုမဲ့သူဆိုလေအ ਨੇ ဆုံးဒီဟဲ့လားသကောပမာဏရှိတဲ့ရေတစ်ခုကိုဖန်တီးရဒါမှမဟုတ်လို့ရှိရင်လေရေတွင်းရေကန်လည်းရတာပေါ့။အဲ့တော့ဒါမှမဟုတ်လေခွက်ပလားထဲမှာဖလားတို့ဇလုံးတို့ထဲမှာရေထည့်ပြီးရှုရမယ်။အဲ့ဒီပုံစံမျိုးအဲ့တော့ဒီရလေးဥပမာထည့်လိုက်တယ်။အဲ့တော့အဲ့ဒီလိုမြေကတိုင်းတစ်ခုကိုဖန်တီးပြီးပြီဆိုရင်ဒီယောဂီကကတိုင်းဆိုတာအလုံးစုံတစ်ပြိုင်နဲ့ခင်မြောင်ရှုရမယ်ဆိုတဲ့အကြောင်းလောလောဆယ်အလုံးစုံမထင်ခင်သူကမြေကတိုင်းကိုကြည့်ပြီးရင်ဒါဒီမြေဒါမှမဟုတ်ပါဠိလိုပြောရင်ပထဝီမြန်မာလိုပြောရင်မြေကြီးလို့မျက်စိဖွင့်ပြီးတော့သူ့ကိုမြင်အောင်ရှုရမယ်ကြည့်ရတယ်ကြည့်ပြီးလို့ရှိရင်မျက်စိမှိတ်ရင်လည်းမြေဝန်းထင်နေအောင်ရှုရတယ်အဲ့တော့မျက်စိဖွင့်ရဖြစ်စေမျက်စိမှိတ်ပြီးတော့ဖြစ်စေနှုတ်ကလည်းဟလာနှုတ်နဲ့လည်းပထဝီဒါမှမဟုတ်မြေကြီးလို့ရွတ်ရဖြစ်စေစိတ်နဲ့လည်းပွားတယ်ပွားရင်လည်းမျက်စိမှိတ်ပြီးတော့ထင်ထင်ရှားရှားပေါ်လာပြီဆိုရင်အဲ့ဒါကိုဆက်ပြီးပွားရင်လည်းအင်မတန်ကြည်လင်တဲ့မြေဝန်းထင်လာတယ်။အဲ့ဒီလိုအဆင့်ထင်လာရတဲ့စက်ကြိုးစားမယ်ဆိုပထဝီကတိုင်းကိုပွားများအထောက်ရင်ဒီကနေ့တင်လိုက်ပြီးကတိုင်းဆယ်ပါးကိုပွားများအထောက်ရင်ပထမဇန်ကနေပြင်စမဇန်တိုင်းအောင်ပြင်စကဇန်၅ပါးလုံးရနိုင်ပါတယ်ဆိုတော့ဒီနေ့ဆိုရွချသွားတယ်ဟုတ်လားမဟုတ်လား။ဒါဆိုရင်ပထဝီကတိုင်းကိုပွားများရင်ဇန်ရမှာပေါ့။ဇန်ရရင်ဒါပြည့်လို့လေတမထကမထန်းတွေကိုပွားများအထောက်ရင်မဟဲကုတ်ဇန်အဘိညာဉ်ရတယ်လို့ခုနကပဲပြောလိုက်ပြီးဆိုတော့ပထဝီကတိုင်းကိုပွားများအထောက်ရင်ပထမဇန်ဒုတိယဇန်တတိယဇန်သရုတ်ထဇန်ပြင်စမဇန်တိုင်အောင်၅ခုလုံးရမှာ။အဲ့ဒီလိုအစင့်တိရလာပြီးဆိုဒီယောဂီကအဲ့ဒီမြေဝန်းကိုသူ့ဟာသူစိတ်နဲ့စိတ်ထဲမှာတင်ရှားနေတဲ့မြေဝန်းကိုချဲ့ယူလို့ရတယ်။ဟလာဒီလောက်ဟလာပမာဏရှိတဲ့သကောပမာဏရှိတဲ့မြေဝန်းကနေစိတ်နဲ့ချက်လိုက်ရင်ကောက်နေတလင်းလောက်ရှိတဲ့မြေဝန်းလဲချက်လို့ရတယ်။နောက်ဆုံးမြေဝန်းကိုချက်ရင်းနဲ့ဘလောက်အထိဖြစ်ရမလဲဆိုအလုံးစုံတစ်ပြိုင်နဲ့ချင်းမြင်အောင်ဖြစ်တဲ့အတွက်ကြောင့်စက်ကြဝလာအနာစွန်တိုင်အောင်ချက်ရင်ချက်တဲ့လောက်မြေဝန်းကြီးထင်သွားလိမ့်မယ်။ဟုတ်ပြီနော်ဒါကြောင့်အဲ့ဒီလိုပထဝီကတိုင်းကိုနိုင်သွားတဲ့သူဇန်အဆင့်ထိပိုင်နိုင်သွားတဲ့ပုဂ္ဂိုလ်သည်ဘယ်နေရာကြည့်ကြည့်မြေဝန်းထင်အောင်ရှုလို့တတ်သွားတယ်ဒီအရေးကိုပွားများရင်ဇန်ရမယ်ဇန်ရဲ့အထုထိတ်ကအဘိညာဉ်လို့မပြောဘူးလားဒါဆိုရင်အဘိညာဉ်ဆိုတာစိတ်ရဲ့တကိုးစွမ်းရည်တက်တည်မဟုတ်ဘူးလားဒါဆိုရင်ဒီယောဂီကအဲ့ဒီပထဝီကတိုင်းကိုနိုင်နှင်းသွားမယ်မြန်မာလိုပြောရင်မြေကတိုင်းကိုနိုင်သွားတဲ့ယောဂီဒီဘယ်နေရာကြည့်ကြည့်သူ့စိတ်ကညွတ်လိုက်ရင်မြေပြင်ကြီးအကုန်ဖြစ်သွားတဲ့အပြင်သူ့ရဲ့စွမ်းရည်အဘိညာဉ်တကိုးရလာပြီဆိုရင်ဘလောက်ရေပြင်ကြီးဖြစ်ဖြစ်သူ့ကပထဝီကတိုင်းဝင်စားလိုက်ရင်ဘာပြင်ဖြစ်သွားလဲမြေပြင်ဖြစ်သွားတော့ဘေးလူကကြည့်ရင်တော့ရေပြင်ကြီးသူ့အနေနဲ့တော့စိတ်စွမ်းရည်အထုနဲ့ဘာဖြစ်အောင်ပွားလိုက်ပြီလဲမြေပြင်ဖြစ်အောင်ပွားတဲ့အတွက်ကြောင့်သူကရေပေါ်မှာဘေးလူကကြည့်ရင်လမ်းလျှောက်သွားတယ်တကယ်တော့သူကဘာဝင်စားသွားတာပထဝီကတိုင်းပွားပြီးတော့ဘာလျှောက်သွားတာမြေပေါ်မှာလျှောက်သွားတယ်အဲ့တော့ဘေးကကြည့်ရင်ရေပေါ်လမ်းလျှောက်တယ်တချို့မြေမှာရေပေါ်မှာထိုင်နေတယ်အဲ့ဒါလဲဘာဝင်စားလိုက်တာလဲပထဝီကတိုင်းမယ်အဲ့ဒီလိုမျိုးစွမ်းရည်တွေရှိအသေးစိတ်တွေကဝိသုဒ္ဓိမဲ့ကြရင်သင်ရမယ်ဒါကြောင့်ဟဲ့လားရေပြင်ကိုမြေပြင်လိုလမ်းလျှောက်သွားတယ်ဆိုတာဒီဘာကတိုင်းဝင်စားတာလဲဆိုပထဝီကလေထဲမှာထိုင်သွားတယ်မတက်ရက်သွားတယ်ဝူခုံးကားတော့ဘာလို့ဆိုတွေးတယ်မှတ်လားအဲ့တော့တကယ်တမ်းဆိုအဲ့ဒါလဲဘာကတိုင်းဝင်စားသွားတာပထဝီကတိုင်းလေပေါ်မှာရက်လို့မှမရတာဘယ်ပေါ်သာရက်အမာခံမြေပေါ်ရက်တာဒီသဘောလေးတွေပဲထွန်းနီးတူစွာဘေးကကြည့်လို့ရှိမြေကြီးတဲ့ကိုငုတ်သွားတယ်မြေကြီးတဲ့ကနေရှိုးပြီးထွက်လာတယ်ဆိုတာတွေ့ရပါပဲတကယ်တော့အဲ့ဒါဘာကတိုင်းလဲဆိုတာအာဘောကတိုင်းဝင်စားတဲ့သူဟာရေသာငုတ်လို့ရှိုးလို့ရတာမဟုတ်လားဘေးကကြည့်ရင်မြေပြင်သူ့အတွက်ကတော့ရေကတိုင်းဝင်စားလိုက်တဲ့အတွက်ကြောင့်မြေပြင်တချို့ဆိုရင်တောင်ကြီးတွေဖောက်သွားတာမရှိဘူးလားဖောက်သွားတာကြတော့အာကာသကတိုင်းဘေးကကြည့်ရင်တောင်ကြီးပဲအခန်းကြီးပဲနယံကြီးပဲကပယံကြီးပဲဒါမဲ့ဒီယောဂီကဘာကတိုင်းကိုနိုင်အောင်ဝါထားတာလဲအာကာသကတိုင်းပွားထားတော့တောင်ကပယံကြီးလည်းဖောက်ထွက်သွားတယ်ဆိုတာအဲ့ဒါအာကာသကတိုင်းနားလေတယ်နော်အဲ့ဒီစွမ်းရည်တွေရှိတယ်ထွန်းဤတူစွာပဲအရာဝတ္ထုတွေကိုရှို့ပလိုက်နိုင်ဖို့ဆိုရင်ဘာကတိုင်းလဲတေဇောကတိုင်းတဏှာတဏှာလွင့်အောင်ထွင့်ကျင်တယ်ဆိုရင်ဝါယောကတိုင်း တယောက်တယောက်စွမ်းရည်တကိုးတွေပြိုင်ညှပြီဆိုရင်လင်းနေတာကိုမမြင်စေခြင်းမူမှောင်တိချခြင်းနီလကတိုင်းဝင်စားလိုက်ရင်အညိုရောင်ကတိုင်းဆိုအကုန်လုံးမှောင်မဲသွားမယ်မှောင်နေတာလင်းခြင်းရင်အာလောကကတိုင်းဖြစ်ဖြစ်ဩဓာတာကတိုင်းဖြစ်ဖြစ်ဝင်စားလို့ရတယ်ဟုတ်ပြီနော်တစ်ခုလုံးကိုနီရင်သွားခြင်းရင်လောဟိတာကတိုင်းဟုတ်တစ်ခုလုံးကိုရွှေရောင်လိုဝင်းဝါသွားခြင်းပိတာကတိုင်းဒါကြောင့်ကတိုင်းဆိုတဲ့အဓိပ္ပာယ်ကအလုံးစုံတပြိုင်နဲ့ထင်းမြင်အောင်မှန်းဆကြည့်ရှုအပ်တဲ့အာယုံကိုကတိုင်းခေါ်တဲ့အတွက်ကြောင့်စစွာဦးရှုတော့ငါတော့သကောပမာဏနေချက်ချက်ချက်ချက်ချက်ချက်သွားလိုက်တာဘလောက်ထိသွားမှလဲကိုချက်ခြင်းချက်ခြင်းတလောက်စက်ကြဝလာအနာစွန်တိုင်အောင်ချက်သွားလို့ရတယ်နားပြီနော်ဒါကြောင့်ကတိနာကတိုင်းရဲ့အဓိပ္ပာယ်ကိုပြောပါဆိုဓမ္မမိတ်ဆွေရဲ့မှတ်စုစာအုပ်မှာလဲပါထားတယ်ဘလို့ရေးထားလဲအလုံးစုံတပြိုင်နဲ့ထင်းမြင်အောင်မန်းစကြည့်ရှုအပ်တဲ့အာယုံကိုကတိနာကတိုင်းခေါ်တယ်တိယုံမယ်ကတိုင်းဆယ်ပါကြက်တဲ့အခါဓာကြီးလေးပါတွေအယောင်လေးပါတွေအာနာအာတွေအဲ့လောက်တက်နိုင်ရပြီ